ဂျပန်နိုင်ငံအရှေ့မြောက်ပိုင်းမှာမနေ့ကပညာ 9.4 မဂ်နီကျူးရှိတဲ့အင်အားပြင်းငလျင်တစ်ခုလှုပ်ခတ်ခဲ့ပြီးတဲ့နောက်ဒေသခံတွေကငလျင်ကြောင့်ထိခိုက်ပျက်စီးမှုတွေကိုပတ်တန်းကောက်ယူရတဲ့နဲ့ရှင်းလင်းဖယ်ရှားတာတွေကိုလှုပ်ဆောင်နေပါတယ်။အဲ့ဒီငလျင်ကြောင့်အစောပိုင်းကအင်ဂျီနှစ်သန်းလောက်လျက်စစ်မီးပြတ်တောက်သွားခဲ့ပြီးတော့ကြီးစံရထားသင်းလမ်းချော်တာနဲ့ဝေပြင်းလမ်းတွေမှာလမ်းတွေအကွဲတာတွေဖြစ်ခဲ့ပါတယ်။မနေ့ကလှုပ်ခဲ့တဲ့ဒီငလျင်ကြောင့်အနည်းဆုံးလူတဦးတေဆုံးပြီးတော့တေဆုံးသူစင်းကိုတော့ဆက်လက်စုံစမ်းနေသေးပဲလို့ဂျပန်အစိုးရပြောခွင့်ရဟီရိုကာဇူမတ်ဆူနိုကပြောပါတယ်။နောက်ထပ်တေဆုံးသူ3ဦးရှိခဲ့ပြီးတော့အိတ်တဲက2ဦးကတော့ငရင်ကြောင့်တေဆုံးတာမဟုတ်ဘူးလို့တွေးရှိခဲ့ပြီးနောက်တဦးကတော့စုံစမ်းနေသေးပဲဖြစ်တယ်လို့ပြောပါတယ်။ဒီငရင်ဟာဖူကူရှိမားဒေသခန်းလွန်ပင်လယ်ပြင်အောက်မှာလုပ်ခဲ့တာဖြစ်ပြီးတော့ငရင်ကြောင့်161ယောက်ထပ်မနေဒဏ်ရာရခဲ့ပါတယ်။လွန်ခဲ့တဲ့17နှစ်တုန်းကလည်းအဲ့ဒီဒေသမှာပဲပြင်းထန်တဲ့ငရင်ကြောင့်ဆူနာမီရေလိုက်တွေဖြစ်ခဲ့ပြီးတော့နျူကလ িয়ার တာအားဖြင့်ဆက်ယုံလေထိခိုက်ခဲ့တာဖြစ်ပါတယ်။ငရင်ကြောင့်ဂျပန်နိုင်ငံအရှေ့မြောက်ပိုင်းမှာ3မီတာကျော်လောက်ရှိတဲ့ဆူနာမီရေလိုက်တွေဖြစ်နိုင်တယ်လို့အစိုးရပိုင်းကသတိပေးခဲ့ပေမဲ့ရေမြင့်ကပုံမှန်ထက်30စင်တီမီတာလောက်ပဲမြင့်တက်ခဲ့ပြီးတဲ့နောက်ဆူနာမီသတိပေးချက်ကိုဒီနေ့မနက်အစိုးရပိုင်းကပြန်ရုပ်သိမ်းခဲ့ပါတယ်ခင်ဗျာ။